ပကိုမျိုးနိုင်ပိုင်းရက်ွက်တင်မှာဇူလိုင်23ရက်ကစပြီးရေတွေဝင်ရောက်လာပြီးတော့မိုးအဆက်မပြတ်ရွာသွန်းတဲ့အတွက်ဇူလိုင်29ရက်မှာပကိုမျိုးရဲ့အဓိကကားလမ်းမတွေပေါ်ပါရေတွေရောက်ရှိလာတာပါပကိုချောင်းအနောက်ဘက်ကဇိုင်းကနိုင်တောင်မြောက်ကျွန်းတရာကလျာဏီနဲ့ပကိုချောင်းအရှေ့ဘက်ကကြောက်ကြီးစုရွာတဲ့မြို့တဲစားတဲ့ရက်ွက်တင်မှာရေပေးတန်ခံနေရတာပါပကိုမျိုးစိုးရင်ရေအမှတ်ထက်130စင်တီမီတ ဆက်လက်လုပ်နေတယ်လို့မြေပြင်မှာကူညီပေးနေတဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်
။ဆောင်းရမှာမိုးဒါအကောင်းပါတော့။ဆောင်းရမှာမိုးဒါအကောင်းတဲ့ခါကျတော့နောက်ပြီးဒီ၄ရက်ကလည်းမိုးကချက်တက်ရွာလိုက်တာလေ။ချက်တက်ရွာလိုက်တဲ့ခါကျတော့အပေါ်ကြီးများပြီးတော့အောက်ကိုဆိုးရှင်းလာတဲ့သဘောပါ။တာမန်ထဲတော့နည်းနည်းထူးတယ်လို့ပြောရမှာပါခင်ဗျာ။ဒါပေမဲ့ဟိုအရင်နှစ်အလောက်တော့မဆိုးဘူးပေါ့။အဲ့လိုတော့ပြောရမှာခင်ဗျာအရင်နှစ်ဆိုရင်တော့ကျွန်တော်တို့ဈေးပိုင်းတို့ပါတို့ပါဈေးတားဝင်သွားတယ်အခုဈေးပိုင်းတို့ပါတို့မှဆိုလို့ရှိရင်ဈေးကဆက်ပါးပါးပဲရှိတယ်ဟိုစိတ်အများကြီးတော့မရှိပါဘူးခင်ဗျာလမ်းပိတ်ကြဆိုတော့ကျွန်တော်တို့အဲ့ကျွန်းတရာအဲ့ကျန်ရံကုန်မန်းလေးလမ်းမကြီးကသူကကားဖြတ်လို့မရဘူးပေါ့နော်ဟိုအဲ့ဘက်ကျန်တော့ဒါဈေး900လောက်ရောက်တဲ့ဆိုတော့ကားလမ်းပေါ်ကျော်သွားတဲ့ခါကျတော့ကားဖြတ်ဖို့အခက်အခဲရှိရပေါ့ဟိုကားလေးတွေဆိုကိုအန်ရည်များတယ်ရေရတားစီးရတာကြတော့ဟိုဆက်ထိုးရသွားတာလို့လမ်းပိတ်ကုန်တာလို့ဖြစ်မှဆိုရတော့ပိတ်ထားလိုက်ကြပါကျွန်တော်တို့ရက်ွက်အတွင်းသားရှိရဒီမြေနဲ့နိုင်မှရှိရဒီလူတွေကတော်တော်များများတော့ပြဲထုတ်ပြီးနေပါခင်ဗျာဟိုဆက်တွေ့လာတဲ့နောက်တစ်ကြံရှိပြီးတော့ဆက်တွေ့လာတဲ့လူတွေရှိနေကျွန်တော်တို့အချိန်နဲ့စည်းကြီးကျွန်တော်တို့ပြည်ပြည်လေးကိုဆောင်ရွက်နေကြတာခင်ဗျာ
ပကိုးချောင်းမြမှာမိုးရီများပြီးပကိုးမျိုးရဲ့အဓိကဆယ်ဖြစ်တဲ့ဇောင်းလူဆယ်မှာရေမကျသေးလို့ပကိုးမျိုးဟာစိုးရင်ရေအမှတ်မှာဆက်ရှိနေနိုင်သေးတယ်လို့ခန့်မှန်းထားပါတယ
်ပကိုးရေတဲ့အဓိကအကြောင်းအရာတော့ဟိုချောင်းမြမှာမိုးများလို့အဲ့လိုပဲပြောရမှာအဓိကမင်းကြီးကဇောင်းလူဆယ်ကြီးပေါ့ဇောင်းလူဆယ်ကြီးကနှစ်ပေါင်းကြာနေပြီဖြစ်တဲ့အတွက်သူကရေတမန်တိတ်မထိန်နိုင်ဖြုတ်ချတာမဟုတ်သူကလို့အော်တိုကြော်ကြနေတာကြော်နေတာပဲအဲအဲ့လိုကြပေါ့အဓိကပကိုးရေကြီးရပေါ့ဆောင်းမှာရေကဒီနေ့တက်ပြီးရင်ဘယ်ဘက်လောက်ကိုပြန်ဆင်းသွားပြီဒါပေမဲ့ဆောင်းသူမှာအခုဖြစ်နေတာ25 26 29 28ဒီ29ရက်ထိကိုကြော်လိုက်တက်လိုက်ကြော်လိုက်တက်လိုက်ပဲဖြစ်နေဆိုတော့အခုဒီဆောင်းသူမှာရေကတက်လိုက်ကြလိုက်ဖြစ်နေတဲ့အတွက်စိုးရင်ရတဲ့လူကကျွန်တော်နေလဲယူစား
လာမယ့်ရက်တွေမှာမိုးဆက်လက်ရွာသွန်းနိုင်တဲ့အတွက်ရေထက်တက်နိုင်တယ်လို့လည်းမိုးဇလပညာရှင်တွေကခန့်မှန်းပါတယ်။ပဲခူးမြစ်အခြေအနေနဲ့ပတ်သက်ပြီးမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောရေးဆိုခွင့်ရှိသူကအခုလိုပြောပါဗျ။အဲ
ဒီကြားထဲကလည်းတော့ပဲ့အောင်ထက်နေနေတဲ့ပြောရရင်မိုးကဒီဘောဂတ်စလာရေရုံးရလောက်မှပြန်ဆရောမှာဒီကြားထဲတော့ရွာတော့ရွာနေဒီရက်ရက်ကမိုးသွန်းပြီးအဲ့ဒီရွာတွေအဲဆိုတော့အိမ်မှာရှိတဲ့ဒီတကတော့ပကိုးဆိုရင်ဒါကျောင်းသူပတ်စံတာလေးယူတယ်။ဒါမျိုးတိုင်းထဲမှာကျောင်းသူရောအဲသူ့ရဲ့ဒီလူကြီးတဲ့အချင်းတွေဝင်တဲ့နေရာဒီမှာမျိုးပြားတာပေါ့။မျိုးပြားတော့ဒီတက်တာပေါ့နော်။ဒါတော့ဒီအရာကမျိုးရဒီလိုရောက်တော့ဒါဒီဆီအောင်ဖြစ်ပါဘူး။အမျိုးရောမှာပဲမျိုးပါသွားမှာပဲဒီကပြောနေကြတော့ပြေးပြန်ရှိနေတော့ခဏလေးရပါတော့ဒီကအော်တိုဘောမှာဖြစ်တဲ့လူကြီးကဆိုင်နေတယ်အဲ့ဒါတော့ပြောလို့ဆယ်ရီကဆယ်ရီရဲ့ဆယ်ရီကြောင့်လည်းပါတာနော်ဆယ်ရီကမနေ့ကတော့ဒီနေရာကြီးအဲ့ဒီမျိုးဖြစ်နေဆိုတော့ဒီမျိုးရေရှားနေပြီးတော့ဒီလိုဆူရတယ်နော်ဆူချားတဲ့အချိန်မှာဆယ်ထဲမှာရေးပြည့်နေတဲ့အချိန်မှာအဲဒီအော်တိုဝါတွေမှာဘူဝကတော့များများရွာလိုက်တော့ဒီရှမ်းက
ပြီးခဲ့တဲ့2023ခုနှစ်တုန်းကပဲခူးမြို့အထင်ကြီးနေရာတွေမှာရေနှစ်မြုပ်တဲ့အထိရေဘေးဆူဆူဝါခံစားခဲ့ရပါတယ်လက်ရှိပဲခူးမှာရေဘေးကက်ဆယ်စကန်20ကျော်ဖွင့်လာပြီးတောင်းနဲ့ချီတဲ့ဒေသခံတွေရေဘေးတင်းနေတယ်လို့အလဲတန်းစာမေးပွဲတွေလည်းနောက်ဆုတ်ထားပါတယ်ပဲခူးကြောင်ဘေးမှာရှိတဲ့ဈေးကြီးတဲ့ရေဝင်ရောက်တာတွေရှိနေတဲ့အတွက်ဈေးကိုလည်းပိတ်ထားပါတယ်ကုညီကက်ဆယ်ရေးဆောင်ရွက်နေသူတွေရှိပေမဲ့လူဦးရေများပြားလို့ရေနဲ့အစားအသောက်တွေလိုအပ်နေတယ်လို့အနေပိုင်းရက်ွက်မှာနေထိုင်သူတွေကိုလည်းရေဘေးလို့ရပြောင်းရွှေ့ပေးနေရပါတယ်ခင်ဗျာ